တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်လယ်သမားအတော်များများဟာဒီနေ့စပားစိုက်ပျိုးရာရာသီမှာသူတို့ရဲ့လယ်ကတချို့တဝက်လောက်ကိုပဲစိုက်ပျိုးနိုင်ခဲ့ကြပါတယ်။ဒီချိန်မှာပဲကြောက်တော်မြောက်ဦးမင်းပြားနဲ့မြေပုံမြို့နယ်တွေမှာဒီလာဇန်ပိုင်းရေကြီးရေရှမ်းတာကြောင့်စပားစိုက်ခင်းတွေဖြစ်စီတာတွေလည်းရှိခဲ့ပါတယ်။ဒီအချိန်နေရန်ကုန်ကသတင်းပေးပို့ချက်ကိုတော့မတ်တင်ကြီးထိုက်ကပြောပြပေးပါဦးခင်ဗျာ။
ရေလုံငန်းနဲ့စိုက်ပျိုးရေးလုပ်ငန်းကိုအဓိကထားလုပ်ကံကြတဲ့ရခိုင်ပြည်နယ်မှာမိုးစဘာစိုက်ပျိုးလယ်ဧက12သိန်းဝန်းကျင်အထိရှိပေမဲ့ဒီနေ့မှာတော့စစ်ကောင်စီနဲ့အရက်ခတ်တပ်တော်အေအေချာတိုက်ပွဲတွေကြောင့်လယ်ဧက6သိန်းဝန်းကျင်လောက်ပဲစိုက်ပျိုးနိုင်တယ်လို့လယ်သမားရေးအဖွဲ့အစည်းတွေကပြောပါတယ်ဒါအပြင်ဒီဩဂုတ်လအစောပိုင်းမှာပဲကြောက်တော်မြောက်ဦးမင်းပြမြေပုံနဲ့ပေါက်တော်မြို့နယ်တွေမှာမိုးသည်ထန်စွာရွာသွန်းပြီးရေကြီးရေရှမ်းမှုတွေရှိခဲ့တာကြောင့်စပားဆိုင်ထားတဲ့လက်ဧကတိမ့်နေချီရေမြုပ်ပျက်စီးသွားတယ်လို့ဒညဝရီလေသမားအဖွဲ့ပြောခွင့်ရဦးမောင်သိန်းလှကပြောပါတယ်
တခိုင်တပြေနေလို့ရအနေထားနဲ့ဆိုရမယ်ဆိုလို့ရှိရင်တခိုင်တပြေနေလို့မှာကကျွန်တော်တို့အဲဒါ6သိန်းနဲ့7သိန်းကျော်လောက်ရှိတယ်လို့သိရပါတယ်။အဲဒီလိုအရှင်နေထားမှာကျွန်တော်ဒီနေ့မှာဆိုလို့ချင်းရင်အလွန်အကျဉ်းဆုံးစိုက်ပျိုးနိုင်တယ်ဆိုပါပဲကျွန်တော်5သိန်းနဲ့6သိန်းကျော်လောက်ပဲမှတ်ပါတယ်။အဲလောက်ဆိုင်နေတဲ့အခါမှာကျွန်တော်တို့ဒီအော်ဂိုလာနဲ့အော်ဂိုလာစံပိုင်းမှာဟိုသိန်းဆန်ကြာယူလိုက်တဲ့အတွက်တခါအခုဆိုလို့ရှိရင်စိုက်ထားစိတ်ကြီးခါကြသဘောဒီနေ့ဒီတော့ PSG ကျေတယ်ဒီခိုက်တယ်ဆိုတော့များများဆုတ်ချပါ။ဆုံးရှုံးနေတဲ့အခါအေကတော်တော်များများလောက်ကြတော့လည်းဆိုရင်တော့ဟိုကတော့ကျွန်တော်ဇင်းအစင်းနဲ့အစင်းဆိုပါအပွင့်ရှိတဲ့ဆက်ကင်ကတာဝန်ရှိတဲ့ဖွင့်ချင်းတွေကကကနာမထွက်လာတဲ့အတွက်အမှန်ရှိရာပြောမယ်ဆိုလို့ရှိရင်အနည်းဆုံးသိရှိပြည့်စုံနေတော့ခက်ဆန့်ရပ
ါကျောက်တော်မြို့နယ်နဲ့မြောက်ဦးမြို့နယ်တွင်မှလေဧကအများဆုံးပျက်စီးသွားတယ်လို့လည်းသူကပြောပါတယ်မြောက်ဦးမြို့နယ်အောက်တကံချေးရွာကလယ်သမားတူဖြစ်တဲ့ဦးမောင်ကျော်ဝင်းကတော့သူ့လေဧကရီပျက်စီးသွားတာနဲ့ပတ်သက်လို့အခုလိုပြောပါတယ်
အာကျွန်တော်မှာတော့အလုံးကိုလို့ပိုင်ဆိုင်မလို့ဆင်းသွားဧကရှိပါတယ်။ဆင်းသွားဧကရှိတဲ့နေရာမှာကကျွန်တော်တို့စီစီတဲ့တာနဲ့လောက်ပြီးဟိုမြေစီတမ်းမြို့သားဇေးတဲ့တာနဲ့ကျွန်တော်တို့ကဒီရှိတ်ဧကလောက်ပဲဆင်းသွားဧကမှာရှိတ်ဧကလောက်ပဲလုပ်ပါတယ်။ရှိတ်ဧကလောက်လုပ်တာရှိတ်ဧကလောက်လုပ်တာတည်းမှာလေးဧကလောက်ရေမြုပ်တော့တယ်။အဲ့ဒါကပြန်လို့ပေါ်လာတဲ့အခါနေဧကကအကုန်လုံးပြည့်စည်သွားပါတယ်။အာနေဧကလောက်တော့ပြန်လို့တော့ကထောင်လာတယ်ခင်ဗျာ။ပြန်လို့ရှင်တော့တယ
်။ရှခိုင်းပြည်နယ်မှာတိုက်ပွဲတွေကြောင့်ကုန်စည်နှုန်းတွေလည်းအဆမတန်မြင့်တက်နေသလိုလေယာဉ်လုပ်ငန်းတွေမှာအသုံးပြုရတဲ့ဆက်စီတွေနဲ့ဓမြေဩဇာဈေးတွေဟာလည်းအဆမတန်မြင့်တက်နေပါတယ်။ဒါကြောင့်တောင်သူလယ်သမားတွေအနေနဲ့လေယာဉ်လုပ်ငန်းတွေဆက်လုပ်ဖို့အခက်အခဲရှိကြပါတယ်။ဒီကြားထဲမှာခက်ခက်ခဲခဲရှာဖွေစိုက်ပျိုးထားတဲ့စပားကင်းတွေထပ်မံပျက်စီးသွားတော့လယ်သမားတွေအတွက်အတော်အခက်ကြုံရတယ်လို့လည်းဦးကျော်ဝင်းကပြောပါတယ
်။လယ်သမားတွေအတွက်တော့ခင်ဗျာကျွန်တော်တို့နေရာတွေကြရင်တော့ဒီငမ်းမွေခေါင်းပေါ်မှုဖြိတ်ပေါ်နေတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နေရာမှာကအကုန်စင်းတော့အကုန်တဲ့နေတယ်။လယ်သမားတွေကလေကိုအပြေးအဝမလုပ်နိုင်ဘူး။အဲ့ဒီဘေးဝမလုပ်နိုင်တဲ့နေရာမှာမိုးကထက်ကြည့်ပြန်တော့ကျွန်တော်တို့လောက်ထားတဲ့တမောတဝဲလောက်လှုပ်ထွက်တဲ့လေသမားတွေကအကုန်လုံးပြည့်စည်သွားတယ်ဆိုတော့သူတို့ပြန်လေပြီးတော့အဲ့ဒီဟိုပြည့်စည်သွားတဲ့နေရာကိုလေပြန်လို့လုံနေတဲ့အခြေချင်းကမရှိတော့ဘူးဆရာ။ဘာဖြစ်လို့လဲဆိုတော့ကုစင်းလုံးတွေကတက်တယ်။နောက်ပြီးအလုံသမားဈေးကတက်တယ်။ဒီအသိပဲပိတ်ထားလိုက်ရမယ်ဆရာ။ဒီအခက်ကြီးတော့လေသမားတွေအလွန်အခက်ကြီးရှိပါတယ
်။လက်ရှိကာလဟာမိုးစဘာစိုက်ရာသီလည်းဖြစ်နေပြီးပြည့်စည်သွားတဲ့လေကတွေကိုပြန်လဲထွင်ရက်စိုက်ပြုမယ်ဆိုရင်